ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေကြတဲ့ရိုဟင်ဂျာတွေကိုဝေးလံတဲ့ကျွန်းတစ်ခုစီပြောင်းရွှေ့ထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကိုကူညီပေးနေတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးကိုယ်စားလှယ်ကပြောလိုက်ပါတယ်လွန်ခဲ့တဲ့17နှစ်တုန်းကမှတောင်ထွန်းပေါ်လာတဲ့တန်ကာချာကျွန်းတို့နေရာတွေဟာရေလွှမ်းနေပြီးတော့မိုးရင်း3လလောက်ကရေအောက်ရောက်နေတဲ့ကျွန်းပေါ်မှာရိုဟင်ဂျာဒုက္ခသည်တွေကိုထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတာဖြစ်ပါတယ်အဲ့ဒီမှာလူတွေနေထိုင်နိုင်ဖို့ဆိုရင်ငွေကြေးအမြောက်အများအကုန်ခံပြီးတော့နှစ်နဲ့ချီအချိန်ယူပြင်ဆင်ဖို့လိုအပ်တယ်လို့ဒေသခံတာဝန်ရှိသူတွေကပြောကြပါတယ်။အစားအသောက်တောက်သုံးရည်ကစားလို့ဘယ်လိုနေထိုင်ရမလဲဆိုတာမျိုးတွေကိုရိုဟင်ဂျာတွေကစိတ်ပူနေကြတယ်လို့ UNHCR ဌာနကိုယ်စားလှယ် Vivian Tang ကပြောပါတယ်။အဲ့ဒီကျွန်းပေါ်မှာသွားနေရမှာဆိုလို့တချို့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံဘက်ကိုပြန်နေကြတယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်အဖြစ်မှတ်ပုံတင်ထားတဲ့ရိုဟင်ဂျာ3,000 လောက် Cox's Bazaar ကဒုက္ခသည်စခန်းတစ်ခုမှာနေထိုင်နေကြပါတယ်။တခြားဒုက္ခသည်စခန်းငယ်6ခုလောက်မှာလည်းဒုက္ခသည်အဖြစ်စရင်ပေးမထားတဲ့ရိုဟင်ဂျာတွေရှိကြပါတယ်။လောလောဆယ်လူသူမနေတဲ့သင်္ကာချာကျွန်းပေါ်ကိုဒုက္ခသည်တွေကိုမပို့ခင်မှာအဲ့ဒီမှာလူနေလို့ရမရဆိုတဲ့လေလာမှုတွေတိုင်ပင်ဆွေးနွေးမှုတွေလုပ်ဖို့လိုအပ်ပြီးတော့သွားနေရမယ့်သူတွေကိုယ်တိုင်လိုလိုလားလားရှိမှသာထားရမယ်ဆိုတာကို UNHCR ကဘင်္ဂလားဒေ့ရှ်အစိုးရကိုပြက်ပြက်သားသားပြောထားတယ်လို့ဌာနကိုယ်စားလှယ် Vivian Tang ကပြောပါတယ်။မြန်မာနိုင်ငံထဲမှာလူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးတော့ရိုဟင်ဂျာတွေက2012ခုနှစ်ထဲကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလနောက်ပိုင်းမှာတော့ဆူဆူဘဝလူခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်လို့ဆိုပြီးထွက်ပြေးလာတဲ့ရိုဟင်ဂျာ9,000လောက်ရှိတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကဆိုပါတယ်ရှင်။